လုံခဲ့တဲ့3လကရန်ကုန်တစ်မြို့လုံးပွက်လောရက်ခတ်သွားခဲ့ရတဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS ဘတ်စကားစနစ်တည်စီမံရေးအစီအစဉ်ကိုဒီကနေ့လွှတ်တော်မှာပထမဦးဆုံးအကြိမ်ကြကြပြတ်ပြတ်ဆွေးနွေးမဲ့အပေါ်တာဝန်အရှိဆုံးပုဂ္ဂိုလ်ဖြစ်တဲ့ဝန်ကြီးချုပ်ကိုတိုင်မတက်ရောက်ပဲခွင့်ယူသွားခဲ့တာပါ။3လကြာ YBS ဘတ်စကားစနစ်တည်ကြောင့်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲတွေကိုတာဝန်အရှိဆုံးပုဂ္ဂိုလ်ခန်းစားနားထောင်ပေးဖို့ပြက်ကွက်ခဲ့တဲ့အပေါ်လေးလာသူတွေကြားအားမလို့အမျှဖြစ်မှုနဲ့အတူတာဝန်ယူမှုတာဝန်ခံမှုအပေါ်မှာလည်းမေးခွန်းထုတ်เสียရတဲ့တူများတွားခဲ့ကြတာတွေ့ရပါတယ်။ဝန်ကြီးချုပ်ရဲ့လောက်ရဟာပြည်သူလူထုရဲ့မျှော်လင့်ချက်ဆန္ဒတွေကိုမလေးစားရလှစ်လူပြုတ်ရရောက်သွားခဲ့တယ်လို့စာနယ်ဇင်းသမားတူဖြစ်သူဦးတီဟာတွေ့ကထောက်ပြပါတယ
်။အမှန်တော့လေဒီဟာကဗျာပြောမယ်ဆိုရင်တော့ကြောနေတာတာကြပြီဗျာ။ဒါပေမဲ့ဒီကိစ္စတော်တော်ဆူလောင်နေတယ်ဆိုတော့ကဒီလွတ်တော်တင်မမဟုတ်ဘူးဗျာ။လွတ်တော်မတင်ခင်တည်းကပြည်သူတွေကြားမှာတော်တော်လေးပြောဆိုနေတဲ့ခါကျတော့ဝန်ကြီးချုပ်ကိုသူ့အနေနဲ့ဘလို့စီမံဆောင်ရွက်ထားတယ်လဲဆိုတော့လူတွေကြားကျင်တယ်ဗျာ။ပြစ်တင်တာတပိုင်းပေါ့နော်။သူ့အနေနဲ့လည်းကျွန်တော်တို့ကမျှော်လင့်တာကတခုခုတော့သူ့မှာအဖြေရှိမယ်။သူလည်းပဲဒါသိနေပြီပေါ့နော်။အဲ့တော့သူဘာများပြောမလဲ၊သူဘာများတုံ့ပြန်မလဲ၊သူဘာများပြန်လဲဆွေးနွေးမလဲဆိုတဲ့အခက်အခဲတခုခုတင်ပြတာရှိမလား။စသဖြင့်ပေါ့နော်။အခုခုကျွန်တော်တို့ကမျှော်လင့်တယ်။အဲ့တော့လူမျှော်လင့်တဲ့ကြားကမှတခါကတော်တော်မှလည်းဒီကိစ္စကိုဆွေးနွေးမယ်ဆိုပြီးတော့တင်ထားတယ်ဆိုတာကတကြမတိုင်ခင်တဲ့အားလုံးဒါသိရတာဒီ issue ကအရေးကြီးတယ်ကျွန်တော်တို့အားလုံးဒီရန်ကုန်သူရန်ကုန်သားတွေအားလုံးနဲ့ပတ်သက်တဲ့ issue ဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီကိစ္စကိုဦးစားပေးလေ့ကျင်တယ်ဒီကိစ္စကိုသူ့အနေနဲ့အလေးနဲ့ထားပေးချင်တယ်အ ਨੇ ဆုံးတော့တော်တော်စားစောင်းရေးခဲ့တာမျိုး sampling တော့တခုခုတော့ဒီလိုမျိုးခွင့်ယူတာမဟုတ်ဘဲနဲ့အားလုံးကတော်တော်မှဒီကိစ္စတင်ထားတယ်တော်တော်ကိုယ်စီနဲ့သူတို့ပြောစရာလေးအများကြီးတော်တော်အတန်အကဘာပဲပြောတာပြည်သူလူထုကိုစားပြီးတော့အတန်ဖြစ်နေလေဒါဆိုပြည်သူလူထုရဲ့ကိုယ်စီဖြစ်တဲ့အတွက်သူတင်းရစားရှိရမယ်နောက်ဒီ issue ကလည်းအရန်ကိုတကယ်ဒီ hot နေတဲ့ issue ဖြစ်တဲ့အတွက်ကြောင့်မို့လို့ရေးပေါ်ကိစ္စနဲ့တကယ်မဖြစ်မနေကိစ္စနဲ့ခွင့်ယူတဲ့အတိုင်အောင်တော့ဆွတ်တော်စားဆောင်တော့ရေးခဲ့တဲ့တခုကသူ့အနေနဲ့ဒါလေးနဲ့ဒါကြောင့်သူ့အနေနဲ့နောက်တစ်ချိန်မှနားထောင်မယ်ဆိုတဲ့ကြောင့်တတိမိနဲ့ပေါ့နော်ဒီလိုမျိုးလေးစားမှုတော့ပြသတဲ့နဲ့တော့ရိုးတနက်ခွင့်မဲ့ယူလိုက်တာဆိုရတော့ဒီလူထုကဖြစ်ပြက်နေတဲ့ဒီလူထုကမျောလင့်ထားတဲ့တော်လင်းချက်ဝေဖန်ချက်တွေတောင်းဆိုချက်တွေပေါ်ကိုလစ်လျူရှုလိုက်တယ်မလေးစားရရောက်တယ်ဆိုကျွန်တော်မြင်တယ
်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာ YBS စနစ်ကို၃ရက်တာအတွင်းအောင်မြင်မြင်ပြောင်းလဲအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ပြောဆိုထားပါတယ်ဘက်စကာလက်တွေ့စီးနေရတဲ့ပြည်သူတွေကတော့ဒီပြောကြချက်ကိုလက်မခံကြပါဘူးအခုလို့အစင်မပြေလို့ပဲလွှတ်တော်မှာဆွေးနွေးဖို့ဖြစ်လာတာပါလို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့လွှတ်တော်အမတ်တူဖြစ်သူဦးကျော်စေရကပြောပါတယ
်ဝိုင်းပြေတော့ကျွန်တော်အစင်မပြေဘူးနော်အစင်မပြေတော့ကျွန်တော်လွှတ်တော်မှာဆွေးနွေးကြတာပေါ့ခင်ဗျာအစင်မပြေတော့ခင်ဗျာဟိုကအများကြီးအစင်မပြေတာပေါ့ဒါအများကြီးပါခင်ဗျာဒါပြောရင်တော့အများကြီးပြန်တင်ကုန်သွားနိုင်တယ်ကျွန်တော်ဒီနေ့ကျွန်တော်ညနေမှပြီးတယ်အခုပဲပြီးတာခင်ဗျာ
ဝိုင်းပြေမှာကြုံတွေ့နေရစေပြဿနာတွေနဲ့ပတ်သက်လို့ကြိုတင်စီစဉ်ထားတဲ့လွှတ်တော်ဆွေးနွေးပွဲကိုနားထောင်ရတဲ့တတိမရှိတာကြောင့်ဝန်ကြီးချုပ်ကအခုလိုခွင့်ယူလိုက်တာဖြစ်နိုင်တယ်လို့ The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းဆွေကလည်းသုံးသပ်ပါတယ
်။ချက်ချင်းမြင်လို့ရတာ YBS နဲ့ပတ်သက်ပြီးတော့ရန်ကုန်ပြည်သူလူထုကတော့လက်တွေ့ခံစားနေရတာပေါ့နော်။ကိုယ်လည်းမျက်စိရှိမှမြင်နေရတယ်။အဆင်မပြေဘူး။အဲ့တော့အဆင်မပြေတဲ့ကိစ္စတွေများတယ်ပြည်သူလူထုက online media တွေရဲ့တစ်ဆင့်ဝေဖန်နေတချို့အပြန်အကြံပြုတယ်ပေါ့နော်။အဲ့တော့အဲ့လိုအခြေအနေဒီမှာလွတ်တော်ကိုယ်စားလှယ်တွေကလည်းပြည်သူအသံကိုနားထောင်ပညာရှင်တွေအကြံပြုတာကိုယူပြီးတော့သူတို့လွတ်တော်မှာဒီကိစ္စနဲ့ပတ်သက်ဆွေးနွေးဖို့ကကြိုပြီးတော့ဒါအခုမှချက်ချင်းထလောက်တာမဟုတ်ဘူးပေါ့ကြိုပြီးလောက်ထားတဲ့ကိစ္စပေါ့ကြိုပြီးတော့အပြည့်ပေးထားတဲ့ကိစ္စဝန်ကြီးချုပ်ကိုကြိုပြီးတော့ပြည်ထောင်စုကြီးချုပ်ကဝန်ကြီးချုပ်ကခွင့်ပြုရဲဆိုတော့ရှင်းပါတယ်ဒါကိုလောက်ထားတဲ့ကိစ္စပေါ့ဝန်ကြီးချုပ်စာထားတဲ့ကိစ္စပေါ့နော်ပြောမယ်ဆိုစာထားတဲ့ကိစ္စကိုတော်တော်ကိုယ်စီပြောဆိုဆွေးနွေးမယ်ကြောင်ရတယ်သူမနာမထောင်ရဲတဲ့နားမထောင်ရဲဘူးနားထောင်ရဲတဲ့တတိမရှိဘူးဒီသဘောလို့တော့မြင်ကြတာပေါ့အားလုံးကျွန်တော်လည်းဒီသဘောလို့တော့မြင်ပါတယ
်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ YBS ကိစ္စဆွေးနွေးပွဲကိုဝန်ကြီးချုပ်ခွင့်ယူသွားခဲ့တယ်လို့ပဲဝန်ကြီးချုပ်ပြီးရင်ဒီကိစ္စမှာဒုတိယတာဝန်အရှိဆုံးပုဂ္ဂိုလ် YBS ကိစ္စကိုတိုက်ရိုက်ကင်တွယ်အကောင့်ထဲပေါ်ခဲ့သူလို့ဆိုကြတဲ့ကရင်တိုင်းဒေသကြီးရဲ့ဝန်ကြီးနော်ပန်းတင်စာမျိုးကလည်းခွင့်မဲ့ပြက်ကွက်တဲ့အတွက်ဒီနေ့လွှတ်တော်မှာအမတ်နှရာစင်ကျော်ရဲ့ဆွေးနွေးပွဲဟာတိတ်အားမရဘူးလို့အမတ်တူဖြစ်သူဦးကျော်စရာကပြောပါတယ်
။ဝင်းကျော်ကခွင့်တယ်မှာလေကကျွန်တော်တို့သက်နိုင်တဲ့ဟိုငွေရရဝင်တို့တော့ပန်းစင်စာမျိုးလေသက်ဆိုင်ရာဝင်းကြီးကလည်းဒီနေ့ခွင့်မဲ့ပြက်ကွက်ဖြစ်နေတယ်အဲအားကြောင့်ကျွန်တော်ဆွေးနွေးပွဲအားရချင်တယ်မလို့မရှိဘူးပေါ့။ဒေါ်လီယာကျော်တယောက်ပဲရှိတယ်။အကြောင်းအရှိဆုံးကတော့ပန်းစင်စာမျိုးကျွန်တော်ဝင်းကျော်ပန်းစင်ကိစ္စကိုတက်ကဲကျွန်တော်လွှတ်တော်ရှင်းတာကိုမျိုးရှင်းတာလေ။ဒီညနေသူကနေပြောတာတော့ပန်းစင်စာမျိုးခွင့်မဲ့ပြက်ကွက်ဖြစ်နေတယ်ဆိုတော့ကျွန်တော်လည်းအားမရဘူး။
ဝင်းကျော်ဦးဖြိုးမင်းသိန်းဟာ YBS ကိစ္စလွှတ်တော်ဆွေးနွေးပွဲကိုခွင့်ယူပြီးဒုတိယသမ္မတတယောက်ရဲ့ခီးစဉ်ကိုလိုက်ပို့ခဲ့တယ်လို့ဆိုပါတယ်။လွှတ်တော်တွင်မှာတော့ YBS စနစ်ကိုမြင်းမြန်းဆန်းဆန်းအကောင့်ထဲပေါ်ခဲ့တဲ့အတွက်မအောင်မြင်ခဲ့ရတဲ့အကြောင်းရင်းတွေကိုအဓိကဆွေးနွေးခဲ့ကြပြီးလွှတ်တော်အမတ်တွေရဲ့တင်ပြချက်တွေကိုအကောင့်ထဲပေါ်ပေးဖို့တိုက်တွန်းဆွေးနွေးခဲ့ကြတယ်လို့အမတ်တူဖြစ်သူဒေါ်စန္နာမင်းကပြောပါတယ်
။ဆွေးနွေးရတော့ကိုယ်လေဒီအကုန်လုံးကတော့ဗောနော် ချီးတဲ့များဟာတွေအားလုံးကိုထောက်ပြတာပေါ့အားမဲ့ချက်တွေအကုန်လုံးကိုထောက်ပြတာပေါ့နော်အပ္ပချက်တွေလည်းရှိပါတယ်အားမဲ့ချက်တွေလည်းရှိပါတယ်အဓိကကတော့ပြုပြင်ရမယ့်ကိစ္စတွေနောက်ပြီးတော့လွှတ်တော်ကအချက်ပြုချက်ကလေးတွေကိုအလေးထားဖို့စနစ်ကအရန်ပြေပြေချာအချိန်မယူဘဲနဲ့အဓိကကတော့အချိန်နည်းနည်းလေးပဲယူပြီးတော့ပြင်းပြစွာဖော်ဆောင်ခဲ့တဲ့အတွက်ဒီဟာမအောင်မြင်ဘူးဆိုတဲ့ကိစ္စအောင်ပေါ့နော်အဓိကထားပြီးဆွေးနွေးကြတယ်အဲ့တော့ဆက်တော့တင်ပြတဲ့ဟာဒီကိုလိုက်နာဆောင်ရွက်ပေးဖို့ဆိုတဲ့ဟာကိုပို့ပြီးလေဒီအားလုံးကထောက်ပြရတယ်
။ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒီကနေ့ကျင်းပခဲ့တဲ့ WBS ကိစ္စဆွေးနွေးပွဲကိုတာဝန်အရှိဆုံးပုဂ္ဂိုလ်တွေမတက်ရောက်ခဲ့သလိုအဖြေလဲမထွက်ခဲ့ဘူးလို့သိရပါတယ်။အစည်းအဝေးလာတက်တဲ့တူဦးဒီသောဝန်ကြီးဒေါ်နီလာကျော်ကတော့လာမယ့်ကြာသပတေးနေ့လွှတ်တော်မှာဒီဆွေးနွေးချက်တွေကိုပြန်လည်ဖြေရှင်းပေးသွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။